ကရင်ပြည်နယ်ဖားပုံခရိုင် KNU ကရင်မျိုးသားစည်းရုံးတပ်မဟာ9ထိန်းချုပ်ရာဒေသအတွင်းကဒွဲလုံးမြို့နယ်မထောကျေးရွာအုပ်စုအတွင်းကတတွီးကိုကျေးရွာအတွင်းကိုစစ်ကောင်စီတပ်တွေက60မမအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးငယ်တဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။ဒါကြောင့်2022ခုနှစ်ဧပြီလအထိ၄လအတွင်းမှာဆိုရင်ကလေး14ဦးသေဆုံးပြီးတော့ကလေးငယ်40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်လူခွေရေးအဖွဲ့ KHRG ကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်တဲက KNU ကရင်မျိုးသားစည်းရုံးတပ်မ9ထိန်းချုပ်ရာဒေသအတွင်းဒွေလိုမြို့နယ်မထောကျေးရွာအုပ်စုကိုမေလ9ရက်နေ့ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အသက်မပြည့်သေးတဲ့အရက်သားကလေးတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိခဲ့ကြောင်းကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်ကလေးပေါ့နော်နေရာစလုံးကအာတယောက်ကတော့ဟိုပေါ့ဖြည့်ခြင်းအာတယောက်မြောက်တီတဲ့ပေါ်တရားဟောတာဆုံးသွားတယ်ပေါ့စစ်ကောင်စီဒီကူစိတ်အချီစိုက်ပေါ့လေအာခမရ480တိုက်ရင်480တက်နေပြီးတော့မတဘောကဒီလက်နေကြီးနဲ့လမ်းပစ်တာပေါ့လက်နေကြီးလေးလုံးပစ်တယ်အဲ့ဒီမှာအာဒီတက်ခံရဲ့ရာသတရဲ့ကလေးနှူပေါ့နော်တရားကတော့16နှစ်ရှိတယ်တရားကတော့17နှစ်ပေါ့အဲ့ဒီမှာပိုက်တယ်မှာတော့ဟိုဟာပြန်ရန်ထိတယ်ပေါ့အငင်မလေးရကျတော့တင်ရကပူတော့ပြင်းထန်တယ်ပေါ့နော်အဲ့ဒီမှာကျစားပြီးကုစားပြီးနဲ့လည်းနောက်နေ့မင်းလားရှိရနေမှာလည်းဆုံးသွားတယ်ပေါ့ပြီးလို့ရှိရင်အဲ့လိုမျိုးကလေးကူမြင်နဲ့အာဆီခိုက်တဲ့ရမှုဆုံးမှုမှာကြာလို့ရှိရင်တော့အာဒီအီပလကောင်တီဆိုလို့ရှိရင်ကျွန်တော်တို့ကလေးက14ရောက်ပေါ့နော်ဆုံးသွားတာ14ရောက်ရှိတယ်တင်ရတာအယောက်လေးပြည့်ကျော်ရှိတယ်အာဒီဒီလအတွင်းဖြစ်ခဲ့တဲ့ပြည်စဉ်ဆုံးလို့ရှိနေတာအာယူတော့တော့ပုံများလာမှာပေါ့
စစ်ကောင်စီဘက်ကဒေသခံကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဟာလူခွင့်ရေးချိုးဖောက်တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။အာပြည်ချက်ရှိရှိနဲ့ဒီလူမှုတွေစီကိုအာလက်နက်ကြီးနဲ့လမ်းပြတာမျိုးတွေရှိတယ်။အာရန်စံပစ်ခတ်မှုတွေလောက်ဆောင်တာမျိုးတွေရှိတယ်ပေါ့နော်။အဲ့ဒီလိုရှိတဲ့အပေါ်မှာအကြီးမားဆုံးတော့အာလူခွင့်ရေးချိုးဖောက်မှုကရှိတာကဒီအာဒီလူမှုတွေရဲ့ဖက်ပီအန်ဒီဘီကင်းလုံဆောင်မှုဒီလိုဆိုမှုအခွင့်အရေးကိုချိုးဖောက်ခံနေရတာပေါ့။အာပြည်ရှင်တော်မြင့်တဲ့ဒီဝါတူရဲ့ပေါ်မှာလည်းအချောက်တရနဲ့ဒီလိုအမင်းနေရတာပေါ့
စစ်ကောင်စီတပ်တွေအနေနဲ့ KNU တပ်မကထိန်းချုပ်ရာဒေသအတွင်းမှာသူတို့ရဲ့အခြေစိုက်တပ်စခန်းတွေအတွက်စားနပ်ရိက္ခာနဲ့လက်နက်ခဲယမ်းတွေကိုပို့ဆောင်နေတာပါအဲ့ဒီလိုပို့ဆောင်နေစဉ်အတွင်းမှာ KNU တပ်တွေနဲ့ထိတွေ့ပစ်ခတ်မှုတွေရှိနေပြီးအဲ့ဒီဒေသအတွင်းကသူတို့ရိက္ခာတဲတဲ့လမ်းကြောင်းနဲ့နီးတဲ့ဂဒိုင်ထိနဲ့ကူးစိတ်ကားလမ်းတစ်လျှောက်ကခြေရွာတွေကိုလည်းအဓိကထားပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ပြီးခဲ့တဲ့ဧပြီလအတွင်းမှာတော့ KNU တပ်မကထိန်းချုပ်ရာဒေသအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပေါင်း380ကျော်ဖြစ်ပွားခဲ့တယ်လို့လည်း KNU တပ်မကဘက်ကလက်ချုပ်စီရင်ထုတ်ပြန်ခဲ့ပါတယ်ရှင်